ကျူးဘားနိုင်ငံဂွာတာနာမိုဘေးကအမေရိကန်စစ်တပ်ရဲ့အချင်းစခန်းကိုအချမ်းဖက်တိုက်ဖြတ်ရေးစစ်ပွဲအတွင်ပထမအဆုံးအချင်းသားတွေစတင်ရောက်ခဲ့တာအနည်း20ရှိခဲ့ပါပြီ။ပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုသောအတွင်ထိမ့်သိမ်းခံရသူအနည်းဆုံး800ရှိခဲ့ပြီးတော့အဲ့ဒီထဲကအများစုကတော့ရာဇဝတ်မှုနဲ့ဆွဲချက်တင်ခဲ့တာမျိုးမရှိပါဘူး။အချင်းတောင်ပိတ်သိမ်းရေးအတွက်ဘဝကိုမြုပ်နှံဆောင်ရွက်ခဲ့တဲ့အချင်းသားဟောင်းမန်ဆူအာအဒစီကိုဒီ ਉਹ ရဲ့ပင်ဒကွန်ဆိုင်ရာတရင်တာဝန်ခံဖြစ်တဲ့ကောက်ဘတ်ကမင်းမြန်ပြီးတော့တင်ပြထားတဲ့တရင်ဆောင်ပါကိုမတ်တိန်ကြီးထိုက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
Today I'm just have a message to
Mr. Biden ကိုဒီကနေ့ပြောလို့တာကတော့ကျေးဇူးပြုပြီးဂွာတာနာမိုကိုပိတ်သိမ်းပေးပါအဲ့ဒီနေရာဟာအမေရိကန်ရဲ့တမိုင်းအမေရိကန်ရဲ့စံနှုန်းနေနဲ့အမေရိကန်ရဲ့မူဝါဒမှာအပြစ်အနာအစာတစ်ခုပါ
ချင်းနေနိုင်ငံတွင်းကအစ္စလာမ်ရဲ့အဖွဲ့အစည်းတစ်ခုအတွက်အစ္စလာမ်ရဲ့အရန်တပ်ဖွဲ့ပြီးအကြောင်းသူတည်တနာလုပ်ဖို့သူအသက်18နှစ်အရွယ်မှာအာဖဂန်နစ္စတန်ကိုသွားခဲ့တာလို့ယူနီနိုင်ငံသားမန်ဆောအဒဖီကပြောပါတယ
်။ On arrest in Afghanistan
in 1991, ဒါပိုင်းအတောကျွန်တော်အာဖဂန်နစ္စတန်ကိုရောက်ခဲ့ပါတယ်။အဲ့ဒီနောက်မှာစစ်နယ်ရှင်တဦးကကျွန်တော်ကိုဖမ်းပြီးလက်လွဲရောင်းစားခဲ့ပါတယ်။အဲ့ဒီနောက်မှာတော့အခိုင်အတာအဖြစ်နဲ့အမေရိကန်တွေကိုရောင်းခဲ့ပါတယ
်လူလက်ပိုင်းရွယ်အစ်ချင်းနိုင်ငံသားအယ်ခိုင်အတာခေါင်းဆောင်နဲ့9/11အတွင်းလူတဦးကိုအမေရိကန်တို့ရှာခဲ့တာလို့လည်းသူကပြောပါတယ်အချင်းချင်းနှိပ်စက်စစ်မီးခံခဲ့ရပြီးတဲ့နောက်သူကအဲ့ဒီလူဖြစ်ပါတယ်လို့မဟုတ်မမှန်ထွက်ဆိုခဲ့ကြောင်းလည်းအဒက်စီကပြောပါတယ်ရန်သူတိုက်ခိုက်ရေးတမန်တန်ပြရှိသူတွေကိုထိန်းသိမ်းပြီးစစ်ဆေးဖို့အတွက်2002ခုနှစ်မှာအဲ့ဒီအချိန်ကသမ္မတ George W. Bush ကဖွင့်လှစ်ခဲ့တဲ့ Guantanamo Bay ထိန်းသိမ်းရေးစခန်းကိုပထမဆုံးအချင်းသားတွေပို့ဆောင်ခဲ့တဲ့ထဲမှာသူပါဝင်ခဲ့တယ်လို့လျှို့ဝှက်စခန်းတစ်ခုမှာအချင်းကျနေစဉ်သူအသက်19နှစ်ပြည့်ခဲ့တာပါသမ္မတ George W. Bush ကအခုလိုပြောပါတယ်
It has been necessary to move these individuals.
ဒီအချိန်တိုင်းထိုင်နေတဲ့ကျောင်းရူတွေကစစ်မေးပြီးစင့်တော်ရဲ့အချိန်မှာအကြမ်းဖက်မှုလုပ်ရတဲ့အတွက်တရားစွဲဆိုနိုင်တဲ့ပတ်ဝန်းကျင်မျိုးမှာဒီလူတွေကိုရွှေ့ထားဖို့လိုအပ်ပါတယ်
။ Guantanamo အကျဉ်းသားဟောင်းမန်ဆောအဒက်ဖီကအခုလိုပြောပါတယ်
။ We are right to shock and code the new
တတိကဘောင်းစွတ်တပ်ဒီမော်ယောင်ဂျမ်စုနဲ့ကျွန်တော်တို့ရောက်ခဲ့ကြပြီးကျွန်တော်တို့ဟာအစိုးတကအစိုးဆုံးအချမ်းဖက်ဝါဒီတွေအဖြစ်သူတို့ကကဘာကိုပြတ်တက်ခဲ့ပါတယ်။အကျန်းအပြင်းတော့ခမည်းရောက်လာပြီးဆိုတာနဲ့သူတို့ကခမည်းရဲ့အဝတ်တွေကိုစုပ်ဖဲပြစ်လိုက်ကြမယ်။နောက်ကျမ်းပေါ်ကိုပြစ်လှည့်ပြီးရေပိုက်နဲ့ထိုးတပြက်စီးနဲ့တိုက်ပစ်ပါတယ်
။အရှက်ခွဲတာအပြင်နှိမ့်စက်နှင်းပန်းမှုတွေလည်းမရက်ဘူးလို့အဒက်စီကပြောပါတယ်
။ When the trigger used to
စစ်စေးသူကကျွန်တော်ကိုနှိမ့်စက်တဲ့အခါမှာဆိုရင်ကျွန်တော်ကိုကိုလုံးတီးလုပ်ပြီးရိုက်ပါတယ်။ကျွန်တော်ဟာခမည်းဟာအတန်းဖက်ဝါဒီပဲ။ခင်ဗျားဟာအတန်းဖက်တမအခုအတန်းဖက်တမတယောက်လို့လုံနေတာလို့ကျွန်တော်ပြောပါတယ
်။သူဟာအစ်ချင်းနိုင်ငံသားအယ်ခိုင်ဒါခေါင်းဆောင်မှဆိုတဲ့ဆွတ်ဆွဲချက်ကိုအမေရိကန်ကနောက်ပိုင်းမှာရုပ်သိမ်းပါတယ်။ဒါပေမဲ့လို့လဲဒီဆွတ်ဆွဲချက်ကြောင့်သူ14နှစ်အချိန်ပေးခဲ့ရပြီးသူ့ရဲ့အသက်20ကျော်ဘဝတစ်လျှောက်လုံးကိုတန်ဆူးချိုးရီကာထားတဲ့ဂွာတာနာမိုမှာကုန်ဆုံးခဲ့ရပါတယ်။ဒီကနေ့အချိန်ထိဂွာတာနာမိုမှာအချင်းသား39ဦးရှိနေသေးဖြစ်ပြီးတရားစင်လောက်ကိုပဲဆွဲချက်တင်တာဒါမှမဟုတ်လဲစစ်ရာဇဝတ်မှုတွေနဲ့ပြစ်ဒဏ်ချမှတ်ခဲ့တာပါဒီအမျိုးသားတရားစင်လောက်ဟာတိတ်ကိုအန္တရာယ်ချတယ်လို့ယူဆခံရပြီးမယ်လို့လဲအချင်းထောင်ကိုပိတ်ပစ်ဖို့ကြိပေးခဲ့တဲ့သမ္မတအိုဘားမားရောသမ္မတဘိုင်ဒန်တို့ရောအကောင့်အထည်မဖို့နိုင်ခဲ့ပါဘူးအမေရိကန်စစ်ထနာချုပ်ပင်ဒီဂွန်ပြောခွင့်ရဂျွန်ခွတ်ဘီကအခုလိုပြောပါတယ
် The administration remains dedicated to
Guantanamo Bay ကထိန်းသိမ်းရေးစခန်းကိုပိတ်သိမ်းရေးအစိုးရကဆုံးဖြတ်ထားဆဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဘာမှအပြောင်းအလဲမရှိသေးပါဘူ
းစီယုံဆောင်ရွက်နေသူတွေကတော့ဒီကိစ္စဝတ်တွေနဲ့အညီလှုပ်ဆောင်ချက်တွေကိုတွေ့လို့ချောင်း New America ရဲ့ဆွေးနွေးပွဲတစ်ခုမှာပြောပါတယ်အစိုးရအနေနဲ့ 9/11 ကိုစီစဉ်သူခါလစ်ရှိခ်မိုဟာမက်တို့လိုလူတွေကိုထိမ့်သိမ်းထားရမှာဖြစ်ပေမဲ့တခြားသူတွေကိုတော့အကန့်အသတ်မရှိထိမ့်သိမ်းမှုကရရမယ်ဆိုသူတို့ကပြောပါတယ်။ရှင်မင်းမှာကောင်းကောင်းလဲပတ်နိုင်တဲ့အစိုးရတရမရှိပါဘူး။ဒါကြောင့်အဒက်ဖီကိုဌာနေရင်းပြန်ပို့လို့မရပါဘူး။အခုတော့လုံခြုံရေးတင်းတင်းချက်ချက်တမ်းမိချက်တွေနဲ့စာဗီယာမှာတူညီနေပါတယ်။သူမသွားချင်ခဲ့တဲ့နေရာဖြစ်ပြီးကျောင်းပိနေတယ်လို့ခံစားနေရစေဖြစ်ကြောင်းလည်းသူကပြောပါတယ်။ဂ ဂွမ်တနာမိုအချင်းမဟောင်းမန်စောအဒက်တီကအခုလိုပြောပါတယ
် We have to like the steps can not walk
ကျွတ်တော်အမှတ်တွေမရှိဘူးအခြေအဆက်တွေမရှိဘူးဆိုရင်မိသားစုနဲ့ဆက်သွယ်လို့မရနိုင်ပါဘူးဂွမ်တနာမိုရဲ့အမဲဆက်ကြောင့်လူတွေကကိုယ့်ကိုယ်စကားပြောဖို့လည်းတောက်ကြပါတယ်လက်ထပ်ဖို့လည်းမဖြစ်နိုင်ပါဘူးဘာနဲ့တူလဲဆိုတော့ဂွမ်တနာမို2.0 နဲ့တူပါတယ်
ဆိုင်ရီယာကသူ့ရဲ့စိတ်ဓာတ်ရာကိုတတ်တာစီချောင်းသူကပြောပါတယ်ကွမ်တနာမိုရဲ့စာတင်ကန်ကျင့်ပြင်မှာအချုပ်ခံထားရခြင်းကစထားတဲ့သူ့ရဲ့စာအုပ်တဲ့ဟာဆိုရင်အချင်းထောင်ပိတ်ပြီးသူ့လူလားချက်ကိုလူတွေနားလည်လားကြည့်မယ်လို့ညွှန်လင့်ချောင်းလည်းပြောပါတယ်ရှင်